မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာမိသားစုအများအပြားကတော့ကျွေးမွေးဆောက်ရှောက်မှုတက်တာစီဖို့အတွက်တမိဖြစ်သူတွေကိုငယ်ငယ်ရွယ်ရွယ်မှာပဲအိမ်အောင်ချပေးလိုက်ကြပါတယ်။ဒုက္ခသည်မိသားစုတွေကအသက်၁၂နှစ်အရွယ်မိန်းကလေးငယ်တွေကိုအိမ်အောင်ပြုပေးလိုက်တာကြောင့်အိမ်မှာကျွေးမွေးဆောက်ရှောက်ဖို့ကလေးတွေလျော့သွားစေတာပါ။ဒုက္ခသည်မိသားစုအများအပြားကကလေးတွေများကြပြီးကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကဝေဖုန်ကြပြီးတဲ့စားနပ်ရိက္ခာကမလောက်မငှဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ကော့ဆက်ပဇာဒေတာကဘူခါလီမာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည် No and Kick ကတော့အခက်အခဲတွေကြောင့်ပဲအသက်မပြည့်သေးတဲ့တမီးတွေကိုအိမ်အောင်ချဖို့မဖြစ်မနေစီစဉ်ရတာလို့ပြောပါတယ်။ခင်မွန်းဖြစ်သူကသွက်ချပါရလိုက်နေတာကြောင့်အလုံးမလုံးနိုင်တဲ့အကြောင်းစနရိတ်ခါထောက်ပံ့မှုကလည်းနည်းနည်းပဲရတာကြောင့်ကလေး9ယောက်နဲ့မိသားစုကိုကောင်းကောင်းမဆောင်ရှောက်နိုင်ဘူးလို့ပြောပါတယ်။ဒါကြောင့်လဲအသက်14နှစ်အရွယ်ဂျန်နတာရာနဲ့အသက်12နှစ်အရွယ်ဂျိုဟိုရာတို့အတွက်ခင်ပွန်းလောက်ရှာနေတာလို့ VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီပေးရေးအဖွဲ့ BRAC ရဲ့အစီအစဉ်မှုကတော့စနရိတ်ခါပြဿနာကြောင့်ရိုဟင်ဂျာမိန်းကလေးငယ်တွေအသက်မပြည့်ခင်အိမ်အောင်ပြုချရတဲ့ကိစ္စကအထူးပဲစိုးရိမ်စရာဖြစ်နေတဲ့အကြောင်းအစိုးရနောက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကဒီပြဿနာကိုပို့ပြီးတော့ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်ရှင်။